ဒေါက်တာတင်ဝင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်အဓိကအဖြစ်တော့ထက်တန်းပညာတက္ကသိုလ်ပညာရေးစနစ်ပါခင်ဗျာမြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပြန်လဲမသိဘူးကိုပါခင်ဗျာကျွန်တော်ခေတ်ကတည်းကစနစ်သစ်ဖြစ်လာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သာရကိုနည်းနည်းလေးအကျဉ်းဆုံးရင်ရှင်းပါခင်ဗျာ
โอเคကျွန်တော်နားလေတော့ပြောရရင်လည်းကျွန်တော်အဆီနိုင်ငံနေနဲ့ပြည်နိုင်ပြီးတော့ဒန်းတွေဖြစ်အောင်အဲဒီလိုသူတို့ရဲ့ဒန်းတွေကိုပြည်ညာရေးဖြစ်အောင်ပြည်ပြည်ကြောင်းနေတယ်လို့ကျွန်တော်ပြောရပါတယ်။အဲဒီလိုကြောင်းနေတဲ့ပြည်ရင်းနဲ့နေတဲ့ပြည်ရဲ့ဆွေကြောင်းလောင်တွေကပြောင်းဆဲနေတဲ့အပေါ်ရဲ့ဆဲနေတဲ့ရှားတွေ့ရတယ်။ဒါကြောင့်ကျွန်တော်သိကြလိုက်တဲ့သူတို့ကလွတ်လပ်လပ်စဉ်းစားပြီးတော့မိမ့်မဲ့စားပြောင်းလို့ပဲသူတို့ပဲဆက်ပန်းပြီးတော့ပြင်းနေဖြစ်နေလူတို့ရှင်တွေရတယ်အဲ့တော့အင်းကြီးချုပ်တယ်လေဒီရှင်တွေအင်းကြီးဘယ်နေရာတော့ချုပ်တယ်အဲ့ဒီချုပ်တဲ့အင်းကြီးကိုပိတ်ဆက်အပ်တယ်ဒါကြတဲ့နေရာဒီချုပ်တဲ့ကပြောင်းနေတယ်နေရာကသူ့ရဲ့အစ်ကိုလေးကိုဆင်းရဲဆဲတယ်ဒါမျိုးလို့ရှိအဟောင်းတွေရေဒီမတ်ဟာမေဒီမတ်ပါမယ်ဒီမတ်နဲ့သိတယ်ဒီလိုလုံးလိုက်လို့ရှိဒီလိုနဲ့ပုံကဖြစ်မလာဘူးလို့ဆိုတယ်ပုံကိုရေးရမှကျွန်တော်ပြောတာမဟုတ်ပါဘူးရေးရကျွန်တော်ပြောပြတယ်ကျွန်တော်မှာဗာအားနေပါလေဆိုတော့နိုင်ငံတကာအတွေ့အကြုံကို exposure မရှိကြဘူး။သင်ရိုးဆွဲတဲ့လူတွေတိုင်းက exposure လိုနေတယ်။အဲ့လိုဖြစ်နေတော့တချင်းဒီမှာနိုင်ငံရဲ့ပြည်ပကြီးပြောင်းလဲလို့ဆိုတာသိတယ်မလို့ဘူ
း။ဟုတ်ကဲ
့။ဒါတော့ကျွန်တော်တို့ဒီပွားပြည်ကမှရှိတယ်လို့ဆိုပြီးအင်နာရှာရှိတယ်။တွားမြေတွားမြေပြည်ပကြီးအတိုင်းလဲသိနေတယ်။ဒီတွားမြေတွားမြေကိုကျွန်တော်ကအားသက်ရောက်ပြီးတော့မပြေနော်ဒီတော့မြေတိုင်းနဲ့တော်နေမှာပဲကိုလိုဂျင်နဲ့တန်ရှင်ကိုတွားမှာမဟုတ်တော့
ကုတင်ဝင်းကတော့ဩစတြေးလျတက်ကူဆိုတော့ဒါအနောက်နိုင်ငံတွေရဲ့စီးရင်လိုပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအင်းကြီးချင်းနိုင်ငံတွေနဲ့အင်းကြီးချင်းနဲ့ဆိုတာလည်းပဲစင်ကာပူတို့လိုဘာလို့တော့ဖယ်ထားလိုက်ပါဦးဗျအဲ့ဘေးနာကကန်ရက်စင်ရဲ့အင်းကြီးချင်းနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်တော့ပဲလို့နေပါလေသူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
ဟုတ်ကဲ့ပြောနိုင်ပါတယ်သူတို့ကလည်းသူတို့ကမှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲအော်စတြေးလျတက်ကူဖြစ်တဲ့မောနာရှိတောင်းရဲမှာကျွန်တော်လိုက်ပါအဲတော့ဟုတ်တော့ကျွန်တော်အဲ့ဒီသူတို့ရဲ့မလေးတက်လို့မလေးရှားအထက်တန်းကျောင်းတွေကကလေးတွေရဲ့တာဝန်ကျန်တဲ့ပြည်တော်လေးကျွန်တော်တတိထားမိတယ်ဒီမှာဆိုတော့ဒီဒီကြွေးတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေ။နောက်ကဘယ်လိုရလဲ။စသဖြင့်သူတို့ကအဲ့ဒါကစစ်တမ်းပေါက်ပြီးသူတို့ကတူတူပြန်ပြန်ဖြူပြီးပြင်နေကြတယ်။ဟိုနောက်ပြီးတော့အလုပ်ချက်တဲ့ system ဟုတ်တယ်လေ။အများကြီးကသူတို့ရဲ့ critical thinking ခေါ်တဲ့ရေပန်ပိုင်းခြားနိုင်တဲ့ဉာဏ်ရောမျိုးလေ့ကျင့်ပြောင်းပြီးတာဖြစ်တဲ့အတွက်ဒီကလေးတွေကဝေးရလို့ရှိတယ်ဘေးရဥရောရဲ့အကြီးအသေးနဲ့လျော်ကြီးစွာသူတို့လိမ့်မှန်ကြိုင်နိုင်ပြရပါလေကျွန်တော်ရှင်မှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ပြန်ရောညီတဲ့အသေးခေါ်ပြီးတော့တိတ်မရှိတာပြရတယ်ဥပမာဆိုတော့ပထဝီနဲ့အောင်နဲ့ကလေးတယောက်ကြီးကမတိုင်းတဲ့ပြည်နဲ့ဘယ်လိုရှိရှိတယ်မေးကြည့်ပြရတာမရှိနိုင်ဘူးဒီမှာပြည်ပြည်တို့နဲ့ဆိုရှိရဲဆိုမသိဘူးနေလိုက်ရင်ဘွဲရတယောက်ရှိတဲ့အဖြစ်မျိုးမျိုးကလည်းဘာမှမသိရဘူးဖြစ်ကလေးကြီးအဲ့ဒီကျောင်းထဲမှာတူတူနေရတယ်သူကကျွန်တော်မြန်မာနိုင်ငံရဲ့ပြည်ညာရေးစနစ်ကအများကြီးပြည်ပြင်ကြောင်းလဲရအောင်မှာပြေကြပါလေ
ဟုတ်ကဲ့နောက်တစ်ခုကပညာရေးစနစ်ပြည်ပြင်ပြောင်းလဲတဲ့နေရာမှာအရေးချင်းပြည့်မီတဲ့ဆရာဆရာမတွေကိုလေ့ကျင့်ပေးပြလာတဲ့အရေးကြီးတယ်ထင်ပါတယ်အခုမြန်မာနိုင်ငံမှာရှိနေဆရာဆရာမတွေကသူတို့မျှော်မှန်းတဲ့ပညာရေးစနစ်တွေနဲ့အဝင်ကွန်ကြသင်ကြားပို့ချပေးနိုင်အောင်လေ့ကျင့်သင်တန်းပေးတာတွေလုပ်ပေးတယ်လို့
အဲကျွန်တော်ဒီကလာတော့လေ့ကျင့်မှုတွေအလုပ်တွေပါလေ။ဟိုသင်တန်းပေးတာလုပ်တယ်။အဲ့တော့ခုနကပြောခဲ့ကြတယ်လေဒီသင်တန်းအခုကြည့်တဲ့အခါမှာကျွန်တော်တို့ကျောင်းသားရောဆရာရောလေသင်တန်းတက်ပြီဆိုလို့ရှိရင်အဲ့ဒီသင်တန်းကိုချတဲ့အသိပညာကိုလိုက်နိုင်တဲ့အရေးတွေရှိမှသူကအဲ့ဒါကိုလိုက်ပြီးတော့သင်္ကာရီလှုပ်ဆောင်နိုင်မှာဖြစ်တယ်။အခုကျွန်တော်တို့မှာကဆရာကြီးကကိုရှိအောင်စနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးဥမာဒီကေတော်လေးနည်းရာလေးရှိနေတဲ့ဆရာဆရာမတွေကလုံးဝအမြင့်20လောက်ကတရားရှိရခဲ့တဲ့ဆရာတွေပဲရန်ကုန်မှာပဲကျွန်တော်ဓမ္မကြီးမှာပဲဆင်းလုပ်ခဲ့တဲ့ဆရာမတွေဖြစ်ကြတယ်သူတို့မှာက ဟိုရင်ပြည်ကြီးလို့ခေါ်နေတယ်လေတကယ်ဒီကအဆင့်ကြီးပြည်ကြီးဆက်တယ်ဒီမျိုးမရှိခဲ့ဘူးဟုတ်ဒီကျွန်တော်တို့ဒီမှာ library တွေအဲဒီတို့ဒီချင်းဒီလိုလက်တာရီကအားနေခဲ့တယ်အဲ့မှာအားနေအားနေလို့သူတို့ကလည်းဆရာဆရာမလုပ်ရတော့ခါကျတော့ကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ပုံစံမျိုးတွေကသူတို့ကသင်ကြားပြပြပါနိုင်တယ်အဲ့ဒါကိုရှင်းလို့တဲ့အခါကျတော့ကျွန်တော်တို့ကခက်ခက်ပြတင်းရအောင်သူတို့ကရှင်းလို့ရမှာဒီဆရာဆရာမကြီးလို့တော့တော့ကျွန်တော်ကြားနေတယ်ဒါပေမဲ့ block option လဲတော့ကျွန်တော်သိမသိသေးဘူးတော့တက်ကြည့်လို့မှလည်းကျွန်တော်တို့ကဝေးရအောင်လဲတင်နေတယ်နိုင်ငံကမှ research oriented ဖြစ်လာတယ် research ETD လို့ကြားတယ်အဲ့ဒါတွေလုပ်ပြီးတော့ဆရာဆရာမကြီးလည်း research ကိုတိုက်တွန်းနေတယ်ပြည်သားတွေရေးခိုင်းတာဒါဆိုကြားတယ်သိတယ်ဒါပေမဲ့ကျွန်တော်မြင်ရတာကသူတချို့ပြည်သားတွေကျွန်တော်ဖတ်ကြည့်တဲ့အခါကျတော့အရေးတွေးရပြောင်းလဲလို့လူအပ်နေတာကြီးရယ်ဒါပေမဲ့လည်းမလောက်တာရဲ့ဆိုင်တော့လုံနေပြီဆိုတော့ရေးတော့အစရေးတော့မှာဒီလိုလဲကျွန်တော်ဖတ်ချက်ချလာ
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုရင်မကဘူးလွတ်လပ်ရပြီလို့စတင်အကြာလောက်ကရေးခဲ့တဲ့ပညာရှင်တွေရဲ့စာအုပ်ကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘွဲ့ရတွေကတော့အများကြီးပဲဒါပေမဲ့လည်းဒီလုပ်ငန်းခွင်နဲ့အဝင်ဝင်ကြဖြစ်တဲ့အလုပ်သမားတွေပေါ့လေလုပ်ငန်းကျွမ်းကျင်မှုရှိတဲ့အာရှင်တွေအဲ့လိုလူတွေကသိပြီးတော့ရှားပါတာပဲတဲ့ဆိုတော့ပညာရေးစနစ်ချမှတ်တာကိုနိုင်က professional လုပ်ငန်းခွင်ဝင်ထိုင်တဲ့ပညာရေးတဲ့ဒီတက္ကသိုလ်ပညာရေးဟာနည်းနည်းပိုပြီးတော့များဖောင်းပွက်နေသလားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသွားပါလဲအဲ့ဒါလည်းဒီလို
ကျွန်တော်ဒီမြန်မာနိုင်ငံမှာတက္ကသိုလ်တက်တဲ့ရည်ရွယ်ချက်ကဘယ်ရရှိရည်ရဲ့ပညာတက်ရေးတဲ့ကိုရရှိရာအဆောင်ရောင်နေနဲ့အဲ့ကမ်းမှာကိုယ်ယူတဲ့ပုံလေးတွေတက်ချိန်ထားမယ်ဝဲလက်မှာတက်ထားမယ်ဒီရည်ရဲ့လောက်ရှိရပြီးတော့ကိုပြားတယ်ဆိုရင်ဒီပညာရက်ကိုစိတ်ပါကိုရစွာနဲ့ဒီဘွဲ့ရတယောက်ပြည်ယူမဲ့ဘွဲ့နဲ့ပြောညီတဲ့အတွေးခေါ်ပညာရက်သင်ကြားမယ်ဆိုတဲ့ရည်ချင်းနဲ့တက်တဲ့အကြောင်းကအင်တာနဲပါလေဥပမာပြောရရင်ဖောက်ပွားတာကလောက်များကြလို့ဆိုရင်ကျွန်တော်စိတ်စိတ်ဆိုလို့ရှိရင်ကျွန်တော်ယူပါပြီးတော့ကအင်တန်ဆက်ကင်းနေတဲ့ပညာဖြစ်တယ်ကျွန်တော်အင်တန်တိုးတက်တဲ့နိုင်ငံကြီးတွေတော့မှဟိုအတုံးချနိုင်တဲ့ယူပါပြီးတော့ပညာရှိအယူအတွက်ကစိတ်မများလောက်ဘူးစိတ်တို့ကြီးတွေမှာဆိုရင်တကန်းတကန်းမှာကျွန်တော်သိရတော့ဆို20 30အလုံးလုံးရှိ50ရှိကျွန်တော်ဒီမှာတန်တက်လို့ဆိုလို့ရှိရင်ယူပါပြီးတော့ဒီရှိအရင်ကကျွန်တော်တက်ခဲ့တယ်ကဒီကဆောင်းလို့ရှိတယ်လေးတန်းကြီး4000လောက်ရှိတယ်ကျွန်တော်အဲ့တော့4000လောက်ဒီ၄နှစ်အတွင်းမှာထွက်လာမယ်ဆိုရင်ကျွဲရတဲ့အရေးတက်တာပေါင်းပြသွားတယ်အတုံးချနိုင်တဲ့လူရှိမရှိအဲ့တော့ဒီတက်တဲ့ပညာရေးကိုလည်းဒီအရေးတက်ပြန်လျှော့ချပြီးပြပါတယ်ကျောင်းသားအရေးတက်ပြန်လျှော့ချပြီးတော့ကျောင်းသားဆရာအချို့ကနိုင်ငံတကာစာနဲ့ပြည်အောင်လုပ်ပြီးတော့ဒီဒေသနာရဲ့ဥပဒေပြီးတော့ကျွန်တော်တို့ဒီ critical thinking တွေအဲဒီလိုဆိုင်ချပြီးတော့စဉ်းစားနိုင်တဲ့ဘွေရတရားဖြစ်လာတော့ကျွန်တော် train လုပ်ပြီးလိုအပ်ပါတယ်အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးဖြစ်တယ
်အဲ့ဒါလောလောလတ်လတ်မဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်းရဲ့အဲ့ဒါစောစောကပြောခဲ့သလိုအင်ကြီးအစ်စ်ချုပ်ပြီးတော့အစ်စ်ချွတ်ချွတ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့တော့ဘလောက်ထိကျန်ရလိမ့်မယ်ထင်ပါလေအဓိကပြပြင်းတဲ့ဟာလေးတွေလည်းအကျဉ်းဆုံးပြောလိုက်ပါဦးပြန်နောက်ဆုံးနဲ
့ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့ဒီပြိုင်နဲ့တည်းပြင်ရမှာပါဒီပြိုင်နဲ့တည်းဆိုတာအရင်ကကျွန်တော်လည်းစဉ်းစားတယ်ဒီတကယ်လို့ဘယ်လိုလုပ်ကြမလဲအဲတကယ်လို့လေးနှစ်မှာပထမနှစ်ကစပြီးတော့ဒုတိယနှစ်ပြင်လာအဲ့လိုလုပ်လို့မရဘူးအဲ့တော့ဆိုရင်ကိုယ်ပြင်လာနေရောဆယ်တန်းထိပါတော့12တန်းထိကိုလည်းဒီထိဆိုအလုံးစုံ73နှစ်ကြာပြီအဲ့ဒါ73နှစ်ကြာပြီအဲ့ဒါကိုတစ်နှစ်တစ်စားကြီးလိုက်တယ်ဟုတ်ကဲ့တက္ကသိုလ်ပညာရေးမှာ၄နှစ်သုံးနှစ်၆နှစ်ဖတ်ကြရမယ်ဆိုရင်၁၉နှစ်လောက်ကြာသွားမယ်အဲ့လိုဖြစ်မဲ့ဆိုတာအတန်းတိုင်းကိုတစ်ပြိုင်နက်သေးပြင်လို့လုပ်ပါတယ်အတန်းတိုင်းကိုတစ်ပြိုင်နက်သေးပြင်၄နှစ်၁နှစ်လောက်အတွင်းမှာကျွန်တော်တို့ပြည်လူတွေနဲ့အယူတွေ့ရကုန်တယ်ပြည်ပြင်မဲ့ပုဂ္ဂိုလ်များကိုလည်းတရားချသင်တန်းပေးရမယ်အယူတွေ့ရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်ရမယ်တကယ်စိတ်ပါဝင်စားကြတကယ်မိန့်နိုင်တဲ့လူကိုရွေးချယ်ပြီးတော့ဒီကြောင်းလဲမယ်ဆိုရင်ရတယ်အဓိကက policy စမှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်သူတို့ ဒီကြမှန်ကန်တဲ့လမ်းနဲ့ပြည်ပြင်ပြောင်းလဲနိုင်လို့ဆိုရင်တော့အချင်းတို့အတွင်းမှာတိုင်းပြည်အတွက်လိုအပ်တဲ့အရေးသေးရှိတဲ့ဝယ်ရည်ထွက်လာမှာအဲ့လိုပဲမဖြစ်ဖြစ်လုပ်နေလို့ရှိရင်တော့နောက်ထပ်အမြင့်အစေကြာလာရင်လည်းပြည်ပြင်ရေးရဒီတိုင်းနဲ့ဖြစ်နေမှာပါဟိုတိတ်ပြီးတော့တိုးတက်ပြောင်းလဲမှာမဟုတ်တော့ဘူး